Rohingya dukha dere yene patalu dai yai patat ni de Myanmar ne Bangladesh na naingan a ja American pithaw su ga naingan ye a shein hwa tong pi lo ja win saung ye pe tin ne lu UNHCR dukha de mya san ya kulatamaka mahamin ji Filippo Grandi ga pyo ba de Washington myo che sai NPR atan lwin thana ne pyu lut de me myan gan a twin ma pi ka de September la goun bai ga Bangladesh naingan ma shi ni de Rohingya dukha de scan ri ko twa yauk khe de tu ye a twei chong ri ko le Mr Grandi ga pyo cha ga ba de ko saw win lain ga ba
အမရဒေါ်နယ်ထရမ့်အစိုးရကအမေရိကန်ပြည်သူ့မှာရွှေ့ပြောင်းအခြေချနေထိုင်ခွင့်ပြုတဲ့ဒုက္ခသည်အရေးအတွက်လျှော့ချလိုက်တာဟာစိုးရင်စရာကောင်းတဲ့လောက်ရဖြစ်ကြောင်းယူနိုက်စီယာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒဲကပြောပါတယ်ဒုက္ခသည်တွေပေါ်တင်းကျပ်တဲ့စီစစ်မဲ့အစီအစဉ်တွေချမှတ်ပြီးအမေရိကန်ပြည်သူ့အနေနဲ့ဒုက္ခသည်တွေကိုတိုးမြင့်လက်ခံလိမ့ င်ပတ်သက်လို့အမေရိကန်ပြည်ထောင်စုမှာအတိုင်းအတာတစ်ခုအထိတာဝန်ရှိပါသလားလို့ NPR သတင်းဌာနကမေးတဲ့အခါမစ္စတာဂရန်ဒီကအခုလိုဖြေကြားခဲ့ပါတယ
် We need political clout especially in negotiating with both Bangladesh and Myanmar the two concerned countries
အမေရိကန်ရဲ့နိုင်ငံရေးအရှိန်အဝါတုံးပြီးတော့ဂျာဝင်ဆောင်ရွက်ပေးဖို့လိုအပ်ပါတယ်အထူးသဖြင့်ဒီကိစ္စမှာဓာတ်ရိုက်ပတ်သက်နေကြတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအကြားဆက်ဆက်ညှိနှိုင်းရေးအစီအစဉ်မှာဂျာဝင်ဆောင်ရွက်ပေးဖို့လိုပါတယ်ကျွန်တော်လက်ရှိအစိုးရကိုပြောခဲ့ဘူးသလိုပဲအမေရိကန်ပြည်ထောင်စုအနေနဲ့တခြားကိစ္စတွေမှာလို့ဥဆောင်တဲ့အခမ်းကဏ္ဍကနေပါဝင်ဆောင်ရွက်ပေးစီလိုပါတယ်
ကမ္ဘာလုံးဆိုင်ရာဒုက္ခသည်ကပ်ဘေးဆက်ရောက်နေတဲ့အတွက်ဒီကိစ္စကိုအမေရိကန်ပြည်ထောင်စုကကူညီဆောင်ရွက်ပေးရေးစီယုံပြောဆိုဖို့မဟာမင်းကြီးဂရန်ဒေဟာဝါရှင်တန်ဒီစီမြို့ကိုရောက်ရှိနေတာဖြစ်ပါတယ်။သူ့အနေနဲ့သမ္မတထရမ့်အစိုးရကတာဝန်ရှိသူတွေအပါအဝင်အမေရိကန်လွှတ်တော်အမတ်တွေနဲ့လည်းဒုက္ခသည်တွေအရေးအတွက်တွေ့ဆုံဆွေးနွေးခဲ့ပြီးဖြစ်ပါတယ်။ဒုက္ခသည်တွေရဲ့ပြဿနာဟာနိုင်ငံတကာကစူပေါင်းဖြေရှင်းရမယ့်ကိစ္စရဖြစ်ကြောင်းလည်းမစ္စတာဂရန်ဒေကပြောပါတယ်။
You know what the Refugee Convention says in its preamble that refugees are a collective international responsibility. So we all do.
ဒုက္ခသည်ရေဟာနိုင်ငံတကာစူပေါင်းဖြေရှင်းရမယ့်ပြဿနာဖြစ်တယ်လို့ဒုက္ခသည်များဆိုင်ရာပြည်ရင်းစာရန်ရဲ့ဤတန်းမှာဖော်ပြထားပါတယ်။ဒါကြောင့်ကျွန်တော်တို့အားလုံးကဒီပြဿနာကိုစူပေါင်းတာဝန်ယူရမှာဖြစ်ပါတယ်။ဒါပေမဲ့ပိုးပြီးတော့လက်တွေ့ကျတဲ့သဘောနဲ့ပြောရမယ်ဆိုရင်အရေးကြီးဆုံးအချက်ကအရင်းမြစ်ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာအကူအညီအထောက်ပံ့တွေကိုအလင်းမြန်ဆုံးနဲ့အတိအသာဆုံးပေးတဲ့နိုင်ငံဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အဲ့ဒီအတိုင်းအတာဆက်လက်ကူညီထောက်ပံ့ပေးနေလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အနေနဲ့အကူအညီတွေကိုကာလအတော်ကြာကြာလိုနေဦးမှာဖြစ်ပါတယ်
။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမစ္စတာဂရန်ဒေဟာပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းတုန်းကပဲရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုကိုယ်တိုင်သွားရောက်လေ့လာခဲ့တာမှာသူကြုံတွေ့ခဲ့ရတဲ့အခြေအနေတွေကိုလည်း MPR သတင်းဌာနကိုအခုလိုဆက်ပြောကြားခဲ့ပါတယ်
။ These people come with every possible need you can imagine. Material needs for shelter, for medicines, for food.
ဒုက္ခသည်တွေဟာရုပ်ဝတ္ထုပစ္စည်း၊နေရာအိမ်၊ဆေးဝါးအစားအသောက်စတဲ့အကူအညီပေါင်းစုံလိုအပ်ချက်တွေနဲ့ရောက်လာကြတာပါ။ဒါအပြင်သူတို့အနေနဲ့ပုံမှန်နှဆိုင်တဲ့အကူအညီတွေလည်းလိုအပ်နေပါတယ်။သူတို့တွေဟာတခါမှမကြုံဘူးတဲ့စိတ်ဒဏ်ရာတွေကိုခံစားခဲ့ကြရပါတယ်။စစ်သားတွေကမတရားပြုကျင့်မှာကိုလက်မခံတဲ့အတွက်ရဲနဲ့ခံခဲ့ရသူတွေကိုယ့်မျက်စိရှိမှမိဘတွေအတက်ခံခဲ့ရတဲ့ကလေးငယ်တွေကိုကျွန်တော်တွေ့ခဲ့ရပါတယ်။အဲ့ဒီစိတ်ဒဏ်ရာတွေဟာဒီပြိပခါရဲ့ကာလအရှည်ကြာဆုံးနောက်ဆက်တွဲစိုးကြိုးရလဒ်တွေဖြစ်ပါလိမ့်မယ်
။နိုင်ငံတကာကိုပေးနေတဲ့အကူအညီအထောက်ပံ့တွေတိတိတသားရှော့ချမဲ့အကြောင်းသမ္မတထရမ့်အစိုးရဘက်ကပြောဆိုမှုတွေထွက်ပေါ်နေတာကြောင့်ဒုက္ခသည်တွေအရေးမှာအမေရိကန်ကဥဆောင်မှုအခန်းကနေဆက်ရှိမနေတော့မဲ့ကိစ္စအပေါ်သူ့အနေနဲ့အထူးစိုးရိမ်ပူပန်ကြောင်းလဲမစ္စတာဂရန်ဒီကပြောပါတယ်ဒါပေမဲ့ပါတီကြီးနှစ်ခုစလုံးကလွတ်တော်အမတ်တွေနဲ့တွေ့ဆုံစဉ်အမေရိကန်ကနိုင်ငံခြားအကူအညီတွေပေးရေးအစီအစဉ်ကိုထောက်ခံကြောင်းပြောဆိုမှုတွေအများအပြားကြားသိခဲ့ရတယ်လို့ဆိုပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့သူတို့ခေါ်ရိုဟင်ဂျာမွတ်စလင်တွေမြန်မာနိုင်ငံဘက်ကိုပြန်ပို့ရေးကိစ္စအပါအဝင်နှစ်နိုင်ငံနယ်စပ်ဒေသမှာရှိတဲ့ကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်ဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးအစာဒူဇာမန်ခန်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့မနေ့အောက်တိုဘာလ23ရက်နေ့ကနေပြည်တော်ကိုရောက်ရှိသွားကြပြီဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးနဲ့အဖွဲ့ဟာအောက်တိုဘာလ25ရက်နေ့အထိမြန်မာနိုင်ငံမှာ3ရက်ကြာနေထိုင်ပြီးပြည်ထရေးဝန်ကြီးနဲ့ဝန်ကြီးအဆင့်နှစ်နိုင်ငံနားလည်မှုစာကြွန်လွှာလက်မှတ်ရေးထိုးတာအပါအဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးသွားမှာဖြစ်ပါတယ်ခင်ဗျာ။